င်္ဂလားဒေ့ရှ်နိုင်ငံမှာအထည်ချုပ်စစ်ရုံးလုပ်သားတွေအတွက်ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးပေးမဲ့တပ်ခွဲခန်းတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ကမ္ဘာထိပ်တန်းဖက်ရှင်ဒီဇိုင်းအဝတ်ထည်တွေကိုချုပ်လုပ်ပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်စစ်ရုံးလုပ်သမားတွေအကြားဗိုင်းရပ်စ်ပိုးကူးစက်မှုမရှိစေရေးအတွက်အထည်ချုပ်လုပ်ငန်းရှင်တွေကအခုလိုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းရှင်တွေနဲ့ပို့ကုန်လုပ်ငန်းရှင်များအသင်း BGMEA နဲ့ဘင်္ဂလားဒေ့ရှ်စီဂျူယောဂဆိုင်ရာအဖွဲ့အစည်းတို့ပူးပေါင်းဆောင်ရွက်တဲ့ဒီတပ်ခွဲခန်းကလာမယ့်စနေနေ့ကစပြီးဒီနေ့တက်ခွဲနမူနာ180လောက်အထိစစ်ဆေးပေးသွားမှာဖြစ်ပြီးအလားတူတက်ခွဲကန်နှစ်ခုကိုလည်းမကြခင်ဖွင့်လှစ်သွားဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံပြည်ရင်အနောက်နိုင်ငံတွေကိုအဝတ်အစားတွေနဲ့ဖိနှက်တွေအများဆုံးချုပ်လုပ်တင်ပို့နေတာဖြစ်ပြီးပို့ကုန်လုပ်ငန်းရဲ့80%ခန့်ကအထည်ချုပ်လုပ်ငန်းပေါ်မိခိုနေရတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံလုံးရောဂါပိုးကူးစက်ခံထားရသူ6000လောက်ရှိပြီးသေဆုံးသူ800ကျော်ရှိနေပါတယ်။အထည်ချုပ်လုပ်သား280ကျော်ရောဂါပိုးကူးစက်ခံထားရပေမဲ့သေဆုံးတာတော့မရှိပါဘူး။